လူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ထုံးတန်းထုံးစံဓလေ့တွေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်လို့ပုတ်ဟန်မင်းကြီးဖရန်စစ်ကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးရအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့အရေးအကြီးဆုံးဖြစ်တယ်လို့မြန်မာနိုင်ငံကြီးစင်တွင်ပထမအဦးဆုံးပြောကြားတဲ့မိကုန်းတန်းမှာပြောကြားသွားပါတယ်။နေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်တနင်္ဂနွေပုတ်ကူတော်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှုပါဝင်ပုတ်ဟန်မင်းကြီးရဲ့ဒုတိယနေ့ကြီးစင်ကြောင်းမဆူမြတ်မွန်ကဆက်ပြီးတင်ပြပေးပါလိမ့်မယ်ရှင်
။ပုတ်ဟန်မင်းကြီးဖရန်စစ်ရဲ့ခီးစဉ်ဒုတိယနေ့ဖြစ်တဲ့နိုဗ ెంబ ာ28ရက်နေ့မနက်ပိုင်းကဘာသာပေါင်းစုံခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပြီးတော့ညနေပိုင်းမှာတော့နေပြည်တော်ကိုတွားရောက်ပါတယ်။သမရဖိတ်ကြားချက်ကြောင့်ရောက်လာတဲ့ပုတ်ဟန်မင်းကြီးကိုသမရဦးထင်ကျော်ကသမရအင်တော်မှာနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပြီးတွေ့ဆုံခဲ့ပါတယ်။သမရအင်တော်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပုတ်ဟန်မင်းကြီးတီးကြားတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ပုတ်ဟန်မင်းကြီးဟာအစိုးရတာဝန်ရှိသူတွေ၊စင်တမန်တွေ၊လူမှုအခြေပြုအဖွဲ့ကောင်းဆောင်တွေကိုနေပြည်တော်နိုင်ငံတကာ Convention Center မှာတွေ့ဆုံမိန့်ခွန်းပြောပါရယ်။မြန်မာနိုင်ငံရှိစဉ်အတွင်းမှာပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာပုတ်ဟန်မင်းကြီးကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးကိစ္စတွေကိုအလေးထားပြီးတော့ပြောကြားခဲ့ပါရယ်
။ Myanmar è stato benedetto con il dono di una straordinaria bellezza.
မြန်မာနိုင်ငံမှာကာလရှည်ကြာတဲ့ကနှဆိုင်တဲ့ကွဲပြားမှုတွေဖြစ်စေတဲ့ပြည်ပြည်ပြပခနဲ့ရံလုံမုံတိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ရတယ်လို့ဆက်ပြီးတော့လည်းခံစားနေကြရပါတယ်။လက်ရှိမှာငြိမ်းချမ်းရေးရအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပြည်ပခတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်တွေကအမြင့်မားဆုံးလုပ်ငန်းစဉ်တစ်ခုဖြစ်ရပါမယ်
။မြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရရလို့လည်းပေါ်ရဟမင်းကြီးကမင်းကွန်းထဲမှာပြောကြားသွားပါတယ်။ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ဆိုရဲအစ္စလမ်ဘာသာဝင်တွေအရေးကိုထောက်ဖို့ပြောကြားခဲ့ဘူးတဲ့ပုံဟန်မင်းကြီးကအဲ့ဒီကိစ္စကိုတော့မင်းကွန်းနဲ့မှတရားပြောမသွားပါဘူး။ဒါပေမဲ့မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေအပေါ်လေးစားမှုအခြေခံတဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့ခုလိုပြောကြားသွားခဲ့ပါတယ်
။ Il futuro del Myanmar deve essere la pace. Una pace.
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့လူကုန်တိတ်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးတန်းအစဉ်အလာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘယ်သူ့ဘုံမှချမ်းသာမထားဘဲနဲ့အများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူတဦးစီတိုင်းအဖွဲ့တိုင်းကိုညှင့်တင်ပေးတဲ့ဒီမိုကရေစီစနစ်အပေါ်မှာလေးစားမှုစတဲ့လေးစားမှုတွေအပေါ်အခြေခံတဲ့ငြိမ်းချမ်းမျိုးဖြစ်ပါလေ
ဒီအခမ်းအနားမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ရခိုင်အရေးကိစ္စနဲ့ပတ်သက်လို့အခုလိုမင်းကွန်းထဲမှာထည့်ပြောသွားပါတယ်
Of the many challenges that our government has been facing, the situation in the Rakhine has most strongly captured the attention of the world.
မြန်မာအစိုးရရင်ဆိုင်နေရတဲ့များစွာသောစိန်ခေါ်မှုတွေကရခိုင်အခြေအနေကတော့ကမ္ဘာရဲ့စိတ်ဝင်စားမှုအခမ်းအနားဆုံးစိန်ခေါ်မှုတစ်ခုပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြောင့်ယုံကြည်မှု၊နားလည်မှု၊တယံဇာတဖြစ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြက်ပြားစေခဲ့တဲ့ဟိုးရင်တွေကရှိနေခဲ့တဲ့လူမှုရေးစည်းဝါးရေးနဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့ကြိုးစားနေချိန်မှာပြည်သူတွေနဲ့မြန်မာနိုင်ငံအောင်မြင်တာကိုပဲမြင်ကျင်တဲ့မိတ်ဆွေကောင်းတွေရဲ့အားပေးမှုဟာတန်ဖိုးဖြစ်လို့မရပါဘူး
။အစိုးရအနေနဲ့အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်အောင်ဆောင်ရွက်နေတာကိုလည်းတောင်ဆန်းစုကြည်ကအခုလိုပြောပါတယ်
။ The challenges that Myanmar faces are many and each challenge calls for strength, patience and courage. Our nation
မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအများကြီးရှိပါတယ်။စိန်ခေါ်မှုတစ်ခုတိုင်းကနေခိုင်မာမှု၊စိတ်ရှိမှုနဲ့ရည်ရည်မှုတွေရှိလာစေပါတယ်။မြန်မာနိုင်ငံဟာမတူညီတဲ့လူမျိုး၊ဘာသာစကားနဲ့ဘာသာယဉ်ကျေးမှုတွေအတီးတီးရောရှက်နေတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုမတူကွဲပြားမှုတွေရဲ့ထူးခြားမှုကိုအင်အားတစ်ခုဖြစ်နိုင်ဖို့အတွက်အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးပြီးနားလည်သီးခံစိတ်ရှိကြအောင်အားပေးရင်းနဲ့အတူတကွလုံခြုံမှုရှိအောင်လုပ်ဖို့ကအစိုးရရဲ့ရည်ရွယ်ချက်ပဲဖြစ်ပါတယ်
။မြန်မာနဲ့ဗာတီကန်အကြားစတမန်ဆက်ဆံရေးတည်ထောင်ခဲ့တဲ့6လအတွင်းပေါ်ရဟမင်းကြီးမြန်မာနိုင်ငံကိုလာရောက်တဲ့အပေါ်ဝမ်တာဂုံယူကြောင်းကိုလည်းဒေါက်ဆန်းစုကြည်ရောပေါ်ရဟမင်းကြီးဖရန်စစ်ကမိန့်ခွန်းထဲမှာပြောကြားသွားခဲ့ကြပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတည်ဆောက်ရေးမှာကူညီဖို့ပေါ်ရဟမင်းကြီးဖရန်စစ်ကကမ်းလှမ်းခဲ့ပြီးတဲ့နောက်စတမန်ဆက်ဆံရေးကိုထူထောင်ခဲ့တာပါ2019ခုနှစ်မေလဇန်လကဗာတီကန်ကိုတွားရောက်တဲ့ဒေါက်ဆန်းစုကြည်နဲ့ပိုယဟမင်းကြီးတို့တွေ့ဆုံအပြီးမြန်မာနဲ့ဗာတီကန်ကြားစံတမဆက်ဆံရေးစတင်မယ်လို့ဗာတီကန်ကကြေညာခဲ့တာပါပိုယဟမင်းကြီးဖရန်စစ်ဟာအင်္ဂါနေ့ညပိုင်းမှာပဲဇန်လမြို့ကိုပြန်လာပါတယ်နိုဗ ెంబ ာ29ရက်နေ့မှာတော့မြန မြန်မာနိုင်ငံအနေနဲ့အရရတာမကတခြားနိုင်ငံတွေကပါရှောင်နေကြတဲ့ကက်သလစ်ဘာသာဝင်တွေအားလုံးကိုပေါ်ဟမ်းမင်းကြီးဖရန်စစ်ကဦးဆောင်ပြီးတော့ဆုတောင်းဝေပြုပွဲကြီးကိုကျင်းပမှာဖြစ်ပါတယ်။ရန်ကုန်မြို့ကျိုက်ဆံခွဲမှာမနေ့ပိုင်းပြုလုပ်မဲ့မစ္စတာတရားပွဲကိုပရိသတ်သိမ်းချီလာရောက်မယ်လို့ခန့်မှန်းထားပါတယ်။ဗိုလ်တော်ကြီးညနေပိုင်းကျရင်တော့ပေါ်ဟမ်းမင်းကြီးဟာတန်ကမဟာနာယကအဖွဲ့ဖုံးတော်ကြီးတွေကိုကဘာအေးမှာတွေ့ဆုံဖို့ရှိပါတယ်။အဲဒီနောက်မြန်မာနိုင်ငံတဝန်းလုံးကကက်သလစ်ဂိုင်းအုပ်စီအရော်တွေကိုစိတ်မြေကတိတော်မှာပိုဟမ်းမင်းကြီးဖရန်စစ်တွေ့ဆုံမှာဖြစ်ပါရဲ့ရှင်။